ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုတနင်္လာနေ့ကအတည်ပြုပေးလိုက်ပြီဖြစ်တဲ့အတွက်အီရန်ပေါ်ချထားတဲ့ပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။အပြန်အလှန်အဖြစ်အီရန်ဘက်ကနေနျူကလ িয়ার စီစဉ်တွေကိုရှော့ချကတ်သတ်မှုတွေပြုလုပ်ပေးရမှာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အဖွဲ့ဝင်၅နိုင်ငံဖြစ်တဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်နိုင်ငံအပြင်ဂျာမနီပါပါပြီးအီရန်နဲ့ပြီးခဲ့တဲ့ဘက်ကညှိနှိုင်းရရှိခဲ့တဲ့သဘောတူညီမှုကိုလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံး15နိုင်ငံစလုံးကကန့်ကွက်မဲမရှိထောက်ခံခဲ့ကြတာပါဒီကုလသမဂ္ဂဆုံးဖြတ်ချက်ထဲမှာအီရန်အနေနဲ့အခုလိုသဘောတူခဲ့တာကိုတကယ်လက်တွေ့လိုက်နာလှုပ်ဆောင်မယ်ဆိုရင်2006ခုနှစ်ထဲကချထားတဲ့ပိတ်ဆို့မှုပေါင်း9ချက်ကိုတဖြည်းဖြည်းချင်းအဆုံးသတ်ပေးဖို့တောင်းဆိုထားပါတယ်အခုလိုပိတ်ဆို့ကဲမှုရဲ့ရည်ရွယ်ချက်ကတော့ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကယူဆထားတဲ့အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်ဖို့ကြိုးပမ်းမှုတွေကိုမလွဲမသွေရပ်ဆိုင်းပေးဖို့ဖိအားပေးနိုင်ရည်ဖြစ်ပါတယ်ဒါပေမဲ့အီရန်ဘက်ကတော့သူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ကိစ္စတွေအတွက်သာဖြစ်တယ်လို့တောက်လျှောက်ပြောလာခဲ့ပါတယ်အီရန်အနေနဲ့ကပေးရတဲ့ဂရုတွေကိုတကယ်လိုက်နာမနာစောင့်ကြည့်ဖို့နဲ့အတည်ပြုပေးနိုင်ဖို့ IAEA ခေါ်နိုင်ငံတကာနျူကလ িয়ার စွမ်းအင်အေဂျင်စီကိုလုံခြုံရေးကောင်စီကတာဝန်ပေးထားပြီးဒီအေဂျင်စီနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ကိုလည်းအီရန်ကိုလူကြုံရေးကောင်စီကတောင်းဆိုထားပါတယ်ဒီ IAEA ရဲ့ကုလသမဂ္ဂအေဂျင်စီဘက်ကနေအီရန်နျူကလ িয়ার အစီအစဉ်ဟာတကယ့်ကိုငြိမ်းချမ်းတဲ့ကိစ္စတွေတက်တာဖြစ်တယ်ဆိုတာခိုင်လုံကြောင်းအတည်ပြုပေးပြီးမှသာအီရန်ဘက်ပိတ်ဆို့ထားမှုတွေကိုရုပ်သိမ်းပေးမှာဖြစ်ပါတယ်ခင်ဗျ